တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကရောဂါစပြီးကူးစက်ခဲ့ကြတာဆိုရင်တရက်အတွင်းကူးစက်သူအရေအတွက်စံချိန်တင်များပြားခဲ့ပြီးဒေါက်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ
်4000명이상의확진자가발생하고위중증환자도계속늘어나는어려운상황이계속되고
ကူးစက်သူအရေအတွက်4000명ရှိပြီးအသေးအံလူနာအရေအတွက်ကတိုးလာနေတာကြောင့်ခက်ခဲတဲ့အခြေအနေတွေမှာကျွန်တော်တို့ဆက်ရှိနေတော့မှာပဲအထူးသဖြင့်ဒီနေ့ပထမနေ့ဝက်မှာကာကွယ်ဆီးထိုးခဲ့တဲ့တက်ကြီးရော်တွေကိုကုတဲ့ဈေးုံတွေနဲ့တက်ကြီးရော်ဂီယာတွေမှာကူးစက်သူအခြေပြက်တိုးလာတဲ့အခြေအနေကိုကျွန်တော်တို့တွေ့နေရပါတယ်လို့တောင်ကိုရီးယားကျန်းမာရေးဌာနကအကြီးအကဲတာဝန်ရှိသူဆောင်ယန်ရဲကပြောပါတယ်။နောက်ထပ်ကူးစက်သူအခြေအတွက်4116ရောက်မှာအများစုကဆိုးမြို့တော်နဲ့ပတ်ဝန်းကျင်ဒေသကဖြစ်တယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။အဲဒီနေရာတွေမှာဆေးရုံတင်ရတဲ့လူအခြေအတွက်တိုးနေတာကြောင့်အထူးကျမကုသဆောင်တွေမှာမနိုင်မနှင်းဖြစ်မဲ့အခြေအနေကိုစိုးရိမ်လာကြပါတယ်။တောင်ကိုရီးယားစီးပွားရေးပြန်ပြီးတိုးတက်လာစေဖို့ရည်ရွယ်ပြီးလူချင်းခွာနေရမယ့်စည်းကမ်းသမတ်ချက်တွေကိုမကြသေးခင်သတင်းပတ်တွေအတွင်းကဖြေလျော့ပေးခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်တိုးလာတာဖြစ်ပါတယ်။